အိန္ဒိယနိုင်ငံမှာရောက်ရှိနေတဲ့ NLD မျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်နဲ့အိန္ဒိယဝန်ကြီးချုပ်မန်မိုဟန်ဆင်းတို့ဒီကနေ့တွေ့ဆုံခဲ့ကြပါတယ်။နှစ်နိုင်ငံလွှတ်တော်နဲ့တရားစီရင်ရေးပိုင်းမှာပုံမပူးပေါင်းဆောင်ရွက်မှုတွေလုပ်ကြဖို့ဆွေးနွေးခဲ့ကြတယ်လို့အမည်မဖော်လိုတဲ့အိန္ဒိယနိုင်ငံသားရဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့အစောပိုင်းမှာလည်းဒီမဟာဓမ္မဂန္ဒီရဲ့ဂူဘိတ်မန်နဲ့နေရူအောက်မေ့ပွဲနေရာတွေကိုတွားရောက်ကာရဝပြုခဲ့ပါတယ်။ဒီနေ့ညပိုင်းကြာရင်တော့သူခီးစင်ရဲ့အဓိကရွေချက်ဖြစ်တဲ့နေရူအောင်မေပွဲမိန်ကွန်းကိုပြောကြဖို့ရှိပါတယ်။အပြည့်အစုံကိုဘန်ကောက်ဒီ VOE ရုံးခွက်ကနေမဆုမြတ်မုံကဆက်ပြီးပြောပြပေးပါရှင်
။ကောင်းပါပြီ။အိန္ဒိယနိုင်ငံမှာဒုတိယနေ့အဖြစ်နဲ့ရောက်နေတဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဗုဒ္ဓဟူးနေ့နေ့လယ်ပိုင်းမှာတော့အိန္ဒိယဝန်ကြီးချုပ်ဒေါက်တာမန်မိုဟန်ဆင်းနဲ့တွေ့ဆုံခဲ့ပါတယ်။နိုင်ငံဝဲလောက်တွေ့ဆုံမှုအတွင်မှာမြန်မာနိုင်ငံကအမျိုးသားပြန်လည်တည်မြဲရေးနဲ့ဒီမိုကရေစီဖော်ဆောင်ရေးကိစ္စတွေအပါအဝင်ကိစ္စမျိုးစုံကိုဆွေးနွေးခဲ့ကြတယ်လို့အမည်မဖော်လိုတဲ့အိန္ဒိယနိုင်ငံသားရဲ့တာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါရယ်နှစ်နိုင်ငံသားလွှတ်တော်တွေနဲ့တရားစီရင်ရေးပိုင်းတွေမှာပုံမပူပေါင်းဆောင်ရွက်မှုတွေလုပ်ကြဖို့အတွက်ကိုလည်းဝန်ကြီးချုပ်ဒေါက်တာဆင်းနဲ့ပြည်သူ့လွှတ်တော်တရားဥပဒေစိုးမိုးရေးကော်မတီဥက္ကဋ္ဌဖြစ်တဲ့ဒေါအောင်ဆန်းစုကြည်တို့ဆွေးနွေးခဲ့ကြပါရယ်နှစ်နိုင်ငံပြည်သူတွေအချင်းချင်းဆက်ဆံရေးကောင်းမွန်ဖို့ဟာအရေးကြီးတယ်ဆိုတဲ့အပေါ်မှာလည်းသူတို့နှစ်ယောက်သဘောတူလက်ခံခဲ့ကြတယ်လို့ဆိုပါရယ်မြန်မာသမ္မတဦးသိန်းစိန်နဲ့ဒေါအောင်ဆန်းစုကြည်တို့ဆောင်ရွက်နေတဲ့တိုးတက်မှုတွေကိုအိန္ဒိယဝန်ကြီးချုပ်ကကြိုဆိုခဲ့ပါရယ်ညူဒီလီကိုဒေါအောင်ဆန်းစုကြည်လာတဲ့အတွက်ဝမ်းသာရတယ်လို့ဂျဝါဟာလာနေရူအောက်မေ့ပွဲမိန်ကွန်းဟောပြောဖို့သဘောတူခဲ့တဲ့အပေါ်မှာလည်းအိန္ဒိယဝန်ကြီးချုပ်ကဒေါအောင်ဆန်းစုကြည်ကိုကျေးဇူးတင်ခဲ့ပါရယ်ဒေါအောင်ဆန်းစုကြည်ရဲ့အရှုံးမပေးတဲ့တက်တီကိုလည်းအားကျလေးစားတဲ့အကြောင်းတွေကိုဝန်ကြီးချုပ်မန်မိုဟန်ဆင်းကဒေါအောင်ဆန်းစုကြည်ကိုပြောကြားခဲ့တယ်လို့အမည်မဖော်လိုတဲ့အိန္ဒိယနိုင်ငံသားရဲ့ယုံတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောပါရယ်ဒီကနေ့တွေ့ဆုံမှုဟာသူတို့နှစ်ယောက်ကြားဒုတိယအကြိမ်တွေ့ဆုံမှုဖြစ်ပါတယ်ဝန်ကြီးချုပ်ဒေါက်တာမန်မိုဟန်ဆင်းမြန်မာနိုင်ငံကိုမေလတုန်းကလာခဲ့တုန်းကပထမတစ်ခါတွေ့ဆုံခဲ့တာဖြစ်ပြီးတော့အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဆိုနီယာဂန်ဒီကိုစားဒေါအောင်ဆန်းစုကြည်ကိုအိန္ဒိယနိုင်ငံကိုလာရောက်ဖို့အဲ့ဒီတုန်းကဖိတ်ကြားခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဝန်ကြီးချုပ်နဲ့မတွေ့ခင်မှာအိန္ဒိယနိုင်ငံသားရေးဌာနအတွင်းဝင်မစ္စတာရာဂျန်မာထိုင်းနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မနေ့အစောပိုင်းတုန်းကတော့အိန္ဒိယနိုင်ငံရဲ့ဖခင်ကြီးလို့တင်စားကြတဲ့မဟာတမဂန္ဒီရဲ့ဂူဘိတ်မန်နဲ့အိန္ဒိယနိုင်ငံလွတ်လပ်ရေးရရှိဖို့ရှေ့တန်းကဦးဆောင်ခဲ့သူတစ်ယောက်လည်းဖြစ်ပထမဆုံးအိန္ဒိယဝန်ကြီးချုပ်လည်းဖြစ်တဲ့ဂျဝါဟာလာနေရူရဲ့အောက်မေ့ဝယ်နေရာတွေကိုတွားရောက်ပန်းခွေချပန်းကျဲကာရဝပြုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ဟာမဟာဓမ္မဂန္ဒီရဲ့အကြမ်းဖက်တဲ့မူဝါဒကိုဒီဇိုင်းမမတ်လက်ခံကျင့်သုံးလာခဲ့သူတစ်ယောက်ဖြစ်ပါတယ်။တခါဒီ British ကိုလိုနီလက်အောက်ကနေပြီးတော့လွတ်မြောက်ဖို့ကြိုးစားခဲ့ကြတဲ့ဗိုလ်ချုပ်အောင်ဆန်းနဲ့ဂျဝါဟာလာနေရူတို့ဟာလည်းယင်းနှီးခင်မင်သူတွေဖြစ်ခဲ့ကြပါတယ်။သူအနေနဲ့အခုလိုအိန္ဒိယနိုင်ငံကိုလာရောက်တာဟာနှစ်နိုင်ငံကြားမှာဆက်ဆံရေးပိုမိုခိုင်မာစေချင်တဲ့အတွက်လာခဲ့တာဖြစ်တယ်လို့ဒေါအောင်ဆန်းစုကြည်ကညူဒီလီမြို့တော်မှာဒီကနေ့သတင်းတောက်တွေကိုပြောခဲ့ပါတယ်
။ Well, people keep asking me about my expectations and that seems to be a little selfish. One does not come just with expectations. One comes in a
ကျွန်မရဲ့မျှော်လင့်ချက်ကဘာလဲလို့လူတွေကမေးနေကြတော့တကူကောင်းဆန်တယ်လို့ဖြစ်နေပါတယ်။မျှော်လင့်ချက်ကြောင့်ပဲလာခဲ့တာမဟုတ်ပါဘူး။မိတ်ဆွေစိတ်နဲ့နှစ်နိုင်ငံကြားဆက်ဆံရေးပိုမိုခိုင်မြဲစေချင်တဲ့ဆန္ဒနဲ့လာခဲ့တာဖြစ်ပါတယ်လို့ဒေါအောင်ဆန်းစုကြည်ကဖြေသွားပါတယ်။နှစ်ပေါင်းများစွာကြာမှအိန္ဒိယကိုပြန်ရောက်လာခဲ့တဲ့ဒေါအောင်ဆန်းစုကြည်ကိုအိန္ဒိယနိုင်ငံရဲ့အပြောင်းလဲတွေကိုဘယ်လိုမြင်တယ်လဲလို့မေးတဲ့အခါမှာတော့
It's like life in general. There are things that change and there are things that never change. And there are things that I can recognize from way back and things that are different.
ရှင်ဘုရားအဖြစ်တော့ဘဝလိုပါပဲ။ပြောင်းလဲသွားတာတွေရှိတယ်။ဘယ်တော့မှမပြောင်းလဲတဲ့အရာတွေလည်းရှိတယ်။ဟိုးရင်လည်းကကျွန်မမှတ်မိနေတာတွေလည်းရှိပါတယ်။အရင်နဲ့မတူတော့တာတွေလည်းရှိပေမဲ့ဒီလိုမျိုးအောက်မေ့ပွဲနေရာမျိုးကဘယ်တော့မှပြောင်းလဲမသွားတဲ့အတွက်ဒီအတွက်တော့ဝမ်းသာပါတယ်လို့နေရူအောက်မေ့ပွဲနေရာမှာသတင်းတောက်တွေရဲ့အမေကိုဒေါအောင်ဆန်းစုကြည်ကဖြေသွားခဲ့တာဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဟာဒီကနေ့ဗုဒ္ဓဟူးနေ့ညမှာတော့အိန္ဒိယနိုင်ငံကိုအထူးကလာရတဲ့ရည်ရွယ်ချက်ဖြစ်တဲ့နေရူအောက်မေ့ပွဲမိန့်ခွန်းကိုပြောကြားမှာဖြစ်ပါတယ်။ဒီကနေ့နိုဝင်ဘာလ14ရက်နေ့ဟာအိန္ဒိယနိုင်ငံရဲ့လွတ်လပ်ရေးဖခင်ကြီးဂျဝါဟာလာနေရူရဲ့မွေးနေ့အထိမ်းအမှတ်ဖြစ်တာမို့ဒေါအောင်ဆန်းစုကြည်ကိုအောက်မေ့ပွဲမိန့်ခွန်းပြောပေးဖို့အတွက်ဂျဝါဟာလာနေရူဖောင်ဒေးရှင်းအဖွဲ့ဥက္ကဋ္ဌဆိုနီယာဂန်ဒီကဖိတ်ထားတာဖြစ်ပါတယ်။ဒီကနေ့ညူဒီလီမြို့စံတော်ချိန်ည6နာရီကျရင်ဖီဂျန်ဘာဗန်အဆောက်အဦမှဒေါအောင်ဆန်းစုကြည်မိန်ကွန်းစတင်ပြောကြားမှာဖြစ်ပါရဲ့ရှင်။